အမေရိကန်အစိုးရပြန်ဆက်စရာရှိတဲ့အကျွေးတွေအတိုးတွေကိုပေးနိုင်ဖို့အောက်တိုဘာလ18ရက်နေ့မတိုင်ခင်မှာအစိုးရချီးယူနိုင်တဲ့ငွေပမာဏကိုလွှတ်တော်ကတိုးမြှင့်ပေးလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်2014ခုနှစ်ဗန္နာနှစ်အတွက်အစိုးရအသုံးစရိတ်ကိုလွှတ်တော်မှာအခုထိအတိမပြုနိုင်သေးတဲ့အတွက်အမေရိကန်အစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားရတာတနင်္ဂနွေနေ့မှ6ရက်ပြည်ပါတယ်တရုတ်ဂျပန်နဲ့တခြားနိုင်ငံကရင်းနှီးမြှုပ်နှံသူတွေဝယ်ယူထားတဲ့အမေရိကန်အစိုးရချင်းငွေစာချုပ်တွေအတွက်ပေးရမယ့်အတိုးတွေအပါအဝင်တခြားပေးစရာတွေပေးဖို့အတွက်အောက်တိုဘာ18ရက်နေ့ကျော်ရင်အစိုးရမှပေးစရာမရှိတော့မယ့်အခြေအနေနဲ့ရင်ဆိုင်နေရတာပါအခု 16.9 ထရီလီယံဖြစ်နေတဲ့ချင်းငွေပမာဏကိုလွှတ်တော်ကထပ်တိုးပေးမယ်လို့မျှော်လင့်ကြောင်း AP သတင်းဌာနနဲ့စနေနေ့ကမေးမြန်းကမ်းမှာသမ္မတဘရက်အိုဘားမားကပြောခဲ့ပါတယ်။သမ္မတအိုဘားမားရဲ့သမ္မတတက်တမ်းမှာအောင်မြင်မှုတစ်ခုလို့ပြောနိုင်တဲ့တမိုးနဲ့ကျန်းမာရေးအာမခံဥပဒေကိုအကောင့်ထဲပေါ်တဲ့အတွက်ရောအစိုးရရဲ့အတုံးစိမှုဝါရတွေကြောင့်မှလွှတ်တော်ကအတိုက်အခံ Republican အမတ်တွေနဲ့ညှိနှိုင်းမှုမရနိုင်ပဲရှင်မတိုးနောက်မဆုတ်ဖြစ်နေပါတယ်။ကျမမာရီဥပဒေကိုပြင်ဆင်ဖို့နဲ့အတုံးစီရှင်းချဖို့ကိစ္စကိုသူ့အနေနဲ့ညှိနှိုင်းဖို့လိုလားတယ်ဒါပေမဲ့လွှတ်တော်အနေနဲ့အစိုးရလုပ်ငန်းတွေပြန်လည်လည်ပတ်နိုင်အောင်နဲ့ချင်းငွေပမာဏတိုးမြှင့်ပေးဖို့ကိုအရင်သဘောတူရမယ်လို့သမ္မတကပြောပါတယ်အိုဘားမားကဲလို့ခေါ်နေကြတဲ့လူတိုင်းကျမ်းမာရေးအာမခံဝယ်ယူနိုင်ရေးဥပဒေကို Republican တွေကကန့်ကွက်ပြီးတော့ဒီအစီအစဉ်အတွက်အတုံးစီဖြတ်တောက်ဖို့ဒါမှမဟုတ်အစီအစဉ်ကိုရွှေ့ဆိုင်းဖို့ကြိုးစားနေတာဖြစ်ပါတယ်ရှင်